မြန်မာနိုင်ငံရှမ်းပြည်နယ်မှာပိတ်မိနေတဲ့ထိုင်းနိုင်ငံသား162ဦးနေရက်ကိုပြန်လာနိုင်ဖို့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ထိုင်းဒုရဲချုပ်ဆူရာချက်ဟမ်ပန်မြန်မာနိုင်ငံကိုဒီကနေ့တနင်္လာနေ့မှာသွားရမှာဖြစ်ကြောင်းဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီတဲက29ဦးဟာတရုတ်ရာဇဝတ်ဂိုင်းလူမောင်ခိုကူးသူတွေရဲ့သွေးဆောင်ဖျားယောင်းခံရပြီးတော့အွန်လိုင်းငွေကြေးလိမ်လည်မှုတွေမှာလုတ်ကင်နေရတယ်လို့လည်းရေးသားထားပါတယ်။ရှမ်းပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရကိုကက်ဒေတာရောက်ကလေးကအဲ့ဒီထိုင်းနိုင်ငံသားတွေရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းယူထားတာကြောင့်လဲတိုက်ပွဲတွေဖြစ်ပွားနေချိန်မှာပိတ်မိနေတာပါ။စနေနေ့တုန်းကတော့သူတို့ကမြန်မာဘက်ကကဲထုတ်ခဲ့ပြီးအခုခါမှာတော့လွန်ခဲ့တဲ့အောက်တိုဘာလအတွင်းလူကုန်ကူးသူတွေလက်ထဲကနေကဲတင်နိုင်ခဲ့တဲ့တခြားထိုင်းနိုင်ငံသား133နဲ့အတူစစ်စခန်းတစ်ခုမှာခိုးလုံနေပါတယ်။ထိုင်းဒုရဲချုပ်ကတော့ရန်ကုန်ကိုရောက်ပြေးပြေးချင်းပဲထိုင်းနိုင်ငံသားတွေရှိနေတဲ့စစ်စခန်းကိုတွားရောက်မှာဖြစ်ကြောင်းလဲဘန်ကောက်ပို့စ်သတင်းစာမှာရေးသားထားပါတယ်ရှင်။
ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီဟာတရုတ်သမ္မတရှီဂျင်းပင်နဲ့ဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြထားပါတယ်။ကုန်သွယ်ရေးကိစ္စတွေအဓိကထားဆွေးနွေးဖို့ရည်ရွယ်ထားတဲ့ဒီခီးစဉ်တိုင်ခင်မှာပဲဩစတြေးလျဝန်ကြီးချုပ်ကကုန်သွယ်ဘက်နှစ်နိုင်ငံကြားဆက်ဆံရေးအရေးပါမှုကိုပြောဆိုခဲ့ပါတယ်
။ Dealing with strategic competition in the region.
ဒေတာရင်းမှာမဟာဗျူဟာကျတဲ့ရှင်ပြိုင်မှုတွေနဲ့ရင်ဆိုင်နေရပါတယ်။တကယ်အရေးကြီးပြီးတသက်မထဲဖြစ်ဖို့ကတော့ဩစတြေးလျအနေနဲ့နိုင်ငံတကာဆက်ဆံရေးမှာပုံမနေနေနဲ့လေးစားမှုရှိရှိတန်တမန်ရေးနည်းနဲ့ဖြည့်ရှင်းဖို့ပဲဖြစ်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောလိုက်တာပါ။ခုနှစ်နှစ်အတွင်းပထမဆုံးကျင်းဩစတြေးလျခေါင်းဆောင်ရဲ့တရုတ်နိုင်ငံခီးစဉ်မှာတော့တရုတ်ဆက်သွယ်ရေးကုမ္ပဏီတရှုထောက်လန်းမှုကိုဗစ်ရောဂါစတဲ့အငင်းပွားစရာကိစ္စတွေအကြောင်းကိုဖြည့်ရှင်းဖို့ရည်ရွယ်ထားပါတယ်ရှင်
။ American ဘန်နာရေးဝန်ကြီးJanet Yellen ဟာတရုတ်ဒုဝန်ကြီးချုပ် He Li Fan ကိုဒီသတင်းပတ်ထဲနှစ်ရက်ကြာလက်ခံတွေ့ဆုံဖို့စီစဉ်ထားပါတယ်။ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးညီလာခံမတိုင်ခင် San Francisco မြို့မှာကြာတာပတိတိနဲ့တောက်ကြနေမှာတွေ့ဆုံကြမှာပါ။ကမ္ဘာစီးပွားရေးထိပ်တန်းနှစ်နိုင်ငံကြားတင်းမာမှုတွေရောပါရေး American နဲ့တရုတ်အစိုးရတာဝန်ရှိသူတွေဇက်တိုက်ဆိုသလိုတွေ့ဆုံနေကြတာဖြစ်ပါတယ်။တရုတ်ဒုဝန်ကြီးချုပ်နဲ့တွေ့ဆုံရမှာ American ဘဏ္ဍာရေးဝန်ကြီးကရာသီဥတုဖောက်ပြန်မှုကိစ္စနဲ့တခြားကမ္ဘာရေးရာကိစ္စတွေမှာတရုတ်နိုင်ငံကပူးပေါင်းဆောင်ရွက်ရေးတိုက်တွန်းလိုက်မယ်လို့ခံမှန်းရတယ်လို့တချိန်တည်းမှာပဲကုံသွယ်ရေးနဲ့နှစ်နိုင်ငံဆက်ဆံရေးမှာထိလေရှလွယ်ကိစ္စတွေမှာသဘောထားကွဲလွဲမှုတွေပိုးပြီးကြီးမားမလာအောင်ကြိုးပမ်းလိုက်မယ်လို့လည်းခံမှန်းနေကြပါရဲ့ရှင်